မြန်မာနိုင်ငံကိုမကြခင်ကတွားရောက်ခဲ့တဲ့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်အဆူလာမြူလာဟာမြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီပေးနိုင်ရေးအခြေအနေတွေကမနစ်ကစပြီးတော့တည်တည်တတ်တာဆိုးဝါးလာနေတယ်လို့ပြောပါတယ်ဒီခီးစဉ်အတွင်းမှာအတန်မြင်ံပုဂ္ဂိုလ်ဒေါ်ဆန်းစုတီနဲ့ရောစိတ်ကောင်းဆောင်နေတဲ့မှာတွစ်ဆုံမှုဟာအပြုသဘောဆောင်တဲ့အကြောင်းနဲ့ကုလသမဂ္ဂအကူအညီပေးရေးဖွဲ့တွေအဟံတားမရှိအကူအညီပေးနိုင်ရေးအတွက်ခွင့်ပြုလာလိမ့်မယ်လို့လည်းမျှော်လင့်ထားကြောင်းပြောပါတယ်အပြည့်စုံကိုဒေါက်ခင်မျိုးတက်ကပြောပြပေးပါလိမ့်မယ်
ရခိုင်ပြည်နယ်အပါအဝင်မြန်မာနိုင်ငံတည်းကပဋိပက္ခတွေကိုကိုယ်တိုင်လေ့လာပြီးဝန်ကူဖြည့်ဆင်းပေးဖို့အတွက်ဧပြီလဆန်းမှာမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်လည်းဖြစ်အိုချာခေါ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာနှိမ့်နိုင်မှုရုံးရဲ့အရေးပေါ်ကယ်ဆယ်ကူညီဆိုင်ရာဒုတိယအကြီးအကဲလည်းဖြစ်တဲ့အာဆူလာမြူလာဟာဧပြီလ18ရက်နေ့မှာနယူးယောက်ကုလသမဂ္ဂရုံးချုပ်မှာသူခီးစဉ်နဲ့ပတ်သက်ပြီးတရင်ဆန်ရှင်းလင်းပွဲလုပ်ခဲ့တာဖြစ်ပြီးမြန်မာနိုင်ငံတွင်လူသားချင်းစာနာမှုအကူအညီပေးရခြင်းဟာအတော့ကိုဆိုးဝါးနေတယ်လို့ပြောပါတယ
် Humanitarian access in Myanmar has significantly worsened in the past year not only in Rakhine but also in Kachin and Chan states
when လူသားချင်းစာနာမှုအကူအညီပေးနိုင်ရေးအခြေအနေဟာပြည်ထောင်စုကစလို့တည်တည်သာဆိုးဝါးလာတာတွေ့ရပါတယ်ဒီကိန်းဒီနယ်မှာဒီမကပဲကချင်းနဲ့ရှမ်းပြည်နယ်တွေမှာလည်းတိတ်ဆိုးပါလေလူသားချင်းစာနာမှုအကူအညီပေးကိုဖြတ်တောက်လိုက်နေဆိုရင်လူတွေရဲ့နေထိုင်မှုတွေကိုပါထိခိုက်စေတာဖြစ်ပါလေကျမရခိုင်ပြည်နယ်ကိုရောကချင်းပြည်နယ်တဲကဒုက္ခတွေစခန်းတချို့ကိုပါတွားနိုင်ခဲ့ပါလေဒါပေမဲ့အဲ့ဒီဒေသတွေမှာအကျန်းဖက်မှုနဲ့ကန့်တ်ချုပ်ချယ်မှုတွေရဲ့ဒဏ်ကိုခံနေကြရတဲ့လူတွေအတွက်သူတို့အရေးကြီးလိုအပ်နေတဲ့အကူအညီတွေမပေးနိုင်တာကအဓိကချက်ပါပဲ
။ရခိုင်ပြည်နယ်မှာမောင်တုံးနဲ့ဒုက္ခတဲ့စခန်းတချို့ကိုတွားရောက်ခဲ့တယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့တွေကတွေ့ဆုံခဲ့ပြီးမွတ်စလင်ဒေသခံတွေအတွက်တွားလာခွင့်ကန့်တတ်ထားတာတွေရုပ်သိမ်းဖို့နဲ့လူသားချင်းစာနာမှုအကူအညီတွေလွတ်လပ်လပ်လပ်ပေးခွင့်ပြုဖို့အတွက်မြစ်တာရပ်ခံခဲ့တယ်လို့ပြောပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကိုပါတွားရောက်ခဲ့တဲ့ကုလလက်ထောက်အသင်းမှုချုပ်ဟာတချင်ပြည်နယ်မှာ INGO တွေ NGO တွေအပြင်IDP ပြည်တွင်းဥယျာဉ်ရွှေ့ပြောင်းနေရသူတွေနဲ့ပါတွေ့ဆုံခဲ့တာဖြစ်ပြီး IDP စခန်းတွေမှာနေထိုင်တဲ့အမျိုးသမီးတွေဟာလိင်ကွဲပြားမှုပေါ်အခြေခံတဲ့အကျန်းဖက်မှုတွေကိုခံနေရကြောင်းနဲ့လုံခြုံစိတ်ချရတဲ့ဝန်ကျင်နဲ့အကာအကွယ်တွေလိုအပ်နေကြောင်း Miss Mueller ကပြောပါတယ်။နေပြည်တော်မှာနိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံစဉ်မှာတော့ကုလအဖွဲ့တွေလူသားချင်းစာနာမှုအကူအညီတွေလွတ်လပ်လပ်လပ်ပေးနိုင်တဲ့အတွက်မြစ်တန်ရက်ခံခဲ့တယ်လို့လည်းကုလလက်ထောက်အကင်းမှုချုပ် Miss Mueller ကပြောပါတယ်။
In my discussion with the state councillor, Aung San Suu Kyi, we discussed the importance of ending the conflict, of strengthening peace and reconciliation efforts.
ဒီမှာနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ဒီမှာဆွေးနွေးကြရမှာပြည်ပကအဆုံးတိုက်ရေးရဲ့အရေးပါမှုအပြင်ငင်းကြေးရေးနဲ့အမျိုးသားပြည်နယ်တည်မြဲရေးကြိုးပမ်းအားထုတ်မှုတွေကိုအားဖြည့်ပေးဖို့ဆွေးနွေးခဲ့ပါတယ်။ခုနကသမဂ္ဂကမြန်မာနိုင်ငံမှာငင်းကြေးရေးတည်မြဲရေးဖွံ့ဖြိုးရေးကိုအဲ့ထောက်ခံအပ်ပြီးသွားဖို့တတိထံခိုင်မာမှုကိုလေကျမထပ်ပြောခဲ့ပါတယ်။ဒါအပြင်ဒုက္ခတွေတွေထံလူသားချင်းစာနာမှုအကူအညီတွေအရောက်ပြီးဖို့နိုင်ရင်လူသားချင်းစာနာမှုအကူအညီပေးနေတဲ့အဖွဲ့တွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုလည်းဆွေးနွေးခဲ့ပါတယ်။ဒေါက်တာဆန်းစုကြည်ကဦးစားပေးတဲ့အချက်ကတော့လူအဖွဲ့အစည်းကြားပြန်လည်တင်မြှင့်ရေးပြည်တွင်းငင်းကြင်ရေးရရှိဖို့လိုတယ်လို့ဆိုပါတယ်။ဒါအပြင်ရခိုင်ပြည်နယ်ဟာမြန်မာပြည်မှာအစင်းရဲဆုံးပြည်နယ်တစ်ခုမှာပါဝင်တဲ့အတွက်ကြောင့်လေဒီခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးကိုလှုပ်ဆောင်မှုလေသူကပြောခဲ့ပါတယ်။ကျမကတော့လူသားချင်းစာနာမှုအထောက်အကူပြုသူတွေအနေနဲ့အဟံတမ်းရှိဒုက္ခဒေဝေကိုအကူအညီပေးနိုင်ဖို့ထပ်သေးလေးတင်ပြခဲ့ပါတယ်။ဒေါက်ဆန်းစုကြည်ကတော့ရခိုင်ပြည်နယ်ဖွံ့ဖြိုးရေးကိုသာဦးစားပေးတာတွေ့ရပါတယ်
။နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်အပြင်ကာကွယ်ဝန်ကြီးအပါအဝင်ပြည်ထောင်စုဝန်ကြီးတွေနဲ့တွေ့ဆုံရမှာတော့အပြုသဘောဆောင်ဆွေးနွေးနိုင်ခဲ့တယ်လို့လည်းမစ္စမူလာကပြောပါတယ်။
My sense was it was a very constructive meeting with the state councillor and also the minister of defense so that he
ကျမနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ကစာဝေးဝင်ကြီးနဲ့ဆက်ဆက်ပြရာကြည့်နေတယ်။ကျမပြည်သူစီးပွားရာမှာတိတ်ကိုအပြုသောဆောင်ရွက်တယ်လို့ကျမထင်ပါတယ်။ကုလသမဂ္ဂကိုယ်စားလှယ်ဦးလီနဲ့လူသားချင်းစာနာမှုဆိုင်ရာကိစ္စရပ်တွေရခိုင်ပြည်နယ်ကိုတွားရောက်ခွင့်ရရှိရေးအကြမ်းဖက်မှုတွေအဆုံးတိုက်ရေးဒီကိန်းဒီနေမှာဖြစ်ပျုံးတူတက်မှုတွေပေါ်ဆောင်နိုင်ရေးအကြောင်းတို့ကိုကျမရှင်းပြနိုင်ခဲ့တာပါကျမတို့အခုလိုတွေ့ဆုံပြီးမှမြန်မာအစိုးရကလူသားချင်းစာနာမှုဆိုင်ရာအဖွဲ့တွေနဲ့ညှိနှိုင်းဆောင်ရွက်မှုစီဝေးပွဲခေါ်ယူပြီးဒီကိန်းဒီနေမှာလူသားချင်းစာနာမှုအဖွဲ့တွေကကြုံတွေ့နေရတဲ့အခက်အခဲတွေအကြောင်းဆွေးနွေးခဲ့တယ်လို့ကျမသိခဲ့ရပါတယ် ဓာတ်ဝီကိုအပြုသဘောဆောင်ရေးလက္ခဏာရက်တွေလို့ယူဆပြီးကျမတို့ဘက်ကရှေ့ဆက်ပြီးတော့ကြိုးပမ်းသွားမှာလည်းဖြစ်ပါလေ
မြန်မာနိုင်ငံကိုတောရောက်ခဲ့တဲ့ခီးစဉ်တွင်သွားလာရင်းနဲ့ပတ်သက်ပြီးအကန့်အသတ်ခံရမှုရှိမရှိတင်းစားရှင်းလင်းပွဲမှာသတင်းထုတ်ပြန်မှာမင်းများရမှာတော့မရှိကြောင်းဖြေကြားခဲ့ပါတယ်